မြန်မာနိုင်ငံကဝန်ယူထားတဲ့တရုတ်နိုင်ငံထုတ် Sinopharm COVID-19 ကာဝယ်ဆေးအလုံးရင်နောက်ထပ်၄တန်းရန်ကုန်လေဆိပ်ကိုရောက်လာပြီလို့ရန်ကုန်တရုတ်သံရုံးကသတင်းထုတ်ပြန်ပါတယ်။အခုချိန်ထိမြန်မာနိုင်ငံကိုတရုတ်ထုတ် COVID ကာဝယ်ဆေးအလုံးရင် 16.6 တန်းရောက်နေပြီဖြစ်ပြီးအဲ့ဒီထက်က 3.6 တန်းကတရုတ်အစိုးရကလှူဒါန်းလာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာတင်းနင်းဝင်နေတဲ့အထိ COVID ကာဝယ်ဆေးဆေးပတ်လည်အောင်ထိုးနှံပေးသူ 3.8 တန်းရှိပြီးပထမဆုံးထိုးပေးသူက3.48 တန်းကျော်ရှိနေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနတနည်းဝင်နေထုတ်ပြန်ချက်အရ24နိုင်တွင်လူပေါင်း 18,000 ကျော်ကိုကိုဗစ်ရောဂါပိုးစစ်ဆေးရမှာပိုးတွေ့သူက 1,534 ဦးရှိပြီးကိုဗစ်ကြောင့်သေဆုံးရသူက62ဦးရှိနေပါတယ်။အခုချိန်ထိဆိုတဲ့နိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ရောဂါအကူးဆက်ခံရသူက4သိန်းခွဲကျော်ရှိနေပြီးသေဆုံးရသူက 18,000 ကျော်ရှိနေပါတယ်။မြန်မာနိုင်ငံတွင်ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုအခြေအနေကြောင့်ကျောင်းတွေကိုအောက်တိုဘာ24ရက်နေ့ထိဆက်တိုက်ပိတ်ထားမှာဖြစ်ပါတယ်။